ဒီနေ့အဆိုရင်တပရင်အေးခင်၁၂နှစ်မြောက်နှစ်ပတ်လည်နေ့ပေါ့နော်၂၀၀၃ခုနှစ်မေလ30ရက်နေ့မှာဖြစ်ပွားခဲ့တဲ့တပရင်အေးခင်နဲ့ပတ်သက်ပြီးတော့အခုအတွေ့အကြုံကိုပြန်ပြောပေးပါအောင်ရှင်
တကိုင်းခီးပြင်ကနေပြီးတော့ကျွန်တော်တို့ကချင်ပြည်နယ်ခီးပြင်တစ်လျှောက်လုံးကျွန်တော်ပဲစားမောင်းခဲ့ရတယ်ပေါ့ကချင်ပြည်နယ်ကနေပြန်လာပြီးတော့တကိုင်းတိုင်းကိုပြန်ဝင်တဲ့အခါမှာနောက်ကနေပြီးတော့သူတို့ကကားတော်တော်များများနဲ့လိုက်လာခဲ့ကြတယ်ဖြစ်ရနေပြီးတော့တကွင်းနေရာကိုလည်းချထားတယ်ဒါတွေကိုတော့ကျွန်တော်တို့ကမသိခဲ့ရအောင်ဒီရွာကိုရောက်တဲ့အချိန်မှာဒီရွာကနေပြီးတော့ဖုန်ကြီးနှစ်ပါးကနေပြီးတော့တားတာပေါ့တားတဲ့အခါမှာဒကမာကြီးစောင့်နေတာနှစ်ရက်လောက်ရှိနေပါပြီပေါ့ဒကမာကြီးနှုတ်ဆက်မင်ကုန်းလေးစီစီမျက်နှာလေးပဲစီစီဆင်းပြီးတော့ပြပေးပါအောင်ဆိုပြီးတော့ကျွန်တော်တို့တားတယ်ခီးနေတစ်လျှောက်လုံးကညမှောင်နေဆိုလို့ရှိရင်လည်းရန်ရှာကျင်တဲ့အနေအထားမျိုးလေးတွေရှိတဲ့အခါမှာညအမောင်းမခံကျင်ဘူးအဲဒါကြောင့်ကျွန်တော်ဆက်သွားကျင်တဲ့ပြောတဲ့ကောင်အန်တီကတော့ရက်ပြီးလိုက်ပါတဲ့ငါသားတဲ့ခေါင်းကြီးကလည်းနှစ်ရက်လောက်စောင့်နေပြီဆိုတော့ကျွန်တော်ရက်တဲ့အချိန်မှာနောက်ကလိုက်လာတဲ့ကားတွေကနေပြီးတော့ပါလာတဲ့ကားတွေအကုန်လုံးကိုပေါ့နော်လူတွေရောစပြီးတော့ရိုက်တယ်ပေါ့ခေါင်းကြီးဝိတ်နဲ့ပေါ့နော်ခေါင်းကြီးဟန်ဆောင်ထားတဲ့လူတွေကနေပြီးတော့စပြီးတော့ရိုက်နောက်ကနေပြီးလူကဆက်တိုက်ဆက်တိုက်ပေါ့ဒုတ်တွေနဲ့ဆက်တိုက်ဆင့်ရိုက်တယ်အဘလို့ရိုက်လဲမသိဘူးဆိုပြီးတော့ကျွန်တော်ကလန့်ကြည့်လိုက်တော့ကျွန်တော်တို့ထဲကလူတွေကတော့မောင်းမောင်းပေါ်မောင်းခိုင်းတယ်တချို့လူတွေကြောက်လဲတူတန်ရဲရဲနဲ့ဟိုပြည့်ဒီကြီးပေါ့ကျွန်တော်တို့လာတာတဲ့ဘုန်းကြီးကလည်းနောက်ကိုပြန်သွားတယ်ပြန်သွားတော့ဘဘဦးတင်းကြီးလည်းရောက်လာတယ်ကျွန်တော်ဦးနာလေးလည်းအဲ့ဒီရိုက်တဲ့ဘုန်းကြီးတွေရောက်လာပြီးတော့ရိုက်တဲ့ခါမှာဒါတော်သားသူကြီးကမင်းတို့သမိုင်းကျွေးကောင်းရဲ့ပါညာဆိုတော့သူကတုံသွားတယ်ကြာသူကရိုက်တဲ့သူတွေရဲ့လက်ထဲမှာလည်းဒုတ်တွေနဲ့ကျွန်တော်ဘေးရမှန်တွေရောအနိဘေးရမှန်တွေကျွန်တော်ကားတစ်စီးလုံးပေါ့နော်မှန်တွေကုန်ကွဲသွားတယ်ရိုက်တော့နဲ့ဘိန်းနဲ့ချားမှာသူကဘယ်ချင်ရကလန့်ထားမှမသိဘူးကျွန်တော်အရှိ့ကိုမောင်းမယ်ဆိုလို့ရှိရင်ပြရတိုင်းလက်မရဘဲနဲ့ကျွန်တော်ကအမှောက်ပေါ့သူကအဲ့လိုပုံစံမျိုးထည့်ထားအဲ့ဒီရမှာကျွန်တော်တို့ကအရှိ့ကိုမမောင်းဘဲနဲ့ကျွန်တော်နောက်ကိုစုပ်လိုက်တယ်နောက်ကိုထွက်လိုက်တော့အဲ့ဒီဒုတ်ကကျူးသွားတယ်ကျူးတဲ့အချိန်မှာကျွန်တော်မှန်တွေအကုန်လုံးသူကရိုက်ခွဲတယ်ပေါ့အဲ့ဒီမှာကျွန်တော်ကမောင်းထွက်လာတယ်ပြရနေပြီးတော့နောက်တမိုင်လောက်နေတဲ့နေရာမှာကျွန်တော်တို့ဆက်မောင်းမယ်လို့တဲ့ကာကြတော့တက်ကွင်းကိုကျွန်တော်တွေ့တယ်တက်ကွင်းပုံတန်းကလည်းကားပပက်လေနဲ့စလိုက်မီတွေထိုးထားတယ်အဲ့ဒီအပြင်မှာစံစည်းကြိုးတွေနဲ့ပပက်လေတာထားတယ်တက်ခါကြီးအတင်းဝစ်စုံနေတယ်လူပေါင်းထောင်နဲ့ကြည့်ပြီးတော့ကျွန်တော်တို့ဒုတ်တွေကင်ပြီးတော့မက်တေရက်နေတာကိုကျွန်တော်တွေ့လိုက်ရတယ်လူကြားတဲ့ကိုကျွန်တော်ကားကိုဖြစ်တွင်လိုက်တယ်ဖြစ်တင်လိုက်တော့သူတို့ရှဲသွားတဲ့ခါကျမှကျွန်တော်လမ်းပေါ်ကိုပြန်တင်နောက်ကားတွေနဲ့ပိတ်ထားတယ်အဲ့ကားတွေနဲ့ဒီသွားလမ်းလှုပ်ထားတဲ့ကြားထဲမှာကျွန်တော်ကဆက်မောင်းသွားတယ်အဲ့ဒီမှာရဲတွေထွက်တွေ့ရဲတွေကလည်းတနက်တွေနဲ့ချိန်ကြတယ်အဲ့ကျွန်တော်ကားတစ်စီးပဲအဲ့ဒီတက်ကွင်းနေရာနေပြီးတော့လွတ်သွားတယ်ဗျ
အဲ့ဒီနေ့ကဒေါန်ဆန်းစုကြည်အနေနဲ့ကရောဘာတွေပြောဆိုခဲ့တာမျိုးတွေများရှိလဲအကုန်မှတ်မိတဲ့လောက်ပြန်ပြောပေးပါအောင်ရှင့်
အန်တီကတော့အဲ့ဒီအချိန်မှာကသူ့အနေနဲ့မောင်းလို့ပြောရင်လည်းသူကရိုက်ခံရတဲ့လူတွေကိုထားပြီးတော့ပြေးတယ်ဆိုတဲ့ပုံစံမျိုးဖြစ်မှာပေါ့နော်မမောင်းနဲ့ဆိုရင်လည်းအကုန်လုံးကပြေးကုန်တော့အဲ့ဒီအချိန်မှာကျွန်တော်ဆုံးဖြတ်ချက်ချပြီးတော့မောင်းလိုက်တယ်ပေါ့ဗျာအန်တီအနေနဲ့ကတော့ကျွန်တော်တို့ဒီမှန်တွေကွဲသွားတဲ့မှန်စားချတာမျိုးရှိနေတော့တစ်ဖက်ကနေပြီးတော့ပြစ်လိုက်တဲ့ဒုတ်တွေတို့ကိုဂဲတွေပါတွေနဲ့ဖြစ်တာမျိုးတွေရှိတယ်အဲ့လိုမျိုးတော့ငဲချင်းတော့မှန်တယ်ရှိတာပေါ့အန်တီကနေပြီးတော့ငါသားဒီပင်းရင်းမျိုးကိုသွားမယ်သွားပြီးတော့တက်တိုင်ရအာနာပိုင်းနေနဲ့ကြားပြောမယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ပေါ့ကျွန်တော်ရခိုင်တော့ကျွန်တော်တို့ကားပေါ်မှာပါလာတဲ့သူအားလုံးကလည်းဒီပင်းရင်းလည်းမရောက်ဘူးအဲ့ဒီလမ်းကျောလည်းမရောက်ကြအောင်မီဒီယာလည်းဖြတ်ထားတဲ့ခါကြတော့မြို့ကိုကျော်သွားတယ်ကျွန်တော်တို့အဲ့ဒီဟာမှာရေဦးမြို့ကိုရောက်တဲ့ခါမှာရေဦးမြို့အဝင်မှာကျွန်တော်တို့ barricade တွေတက်ထားတယ်ကျွန်တော်ကတကားဖွင့်မှုကိုသွားပြောတဲ့ခါဘယ်သူကားလဲဆိုတော့ဒေါန်ဆန်းကြီးကားပါဆိုတော့ဘယ်ကားမှတိုင်းမှုကနေပြီးတော့အဝင်မခံခိုင်းတာပါဘူးတဲ့ခဏရက်ပါဦးနဲ့ကျွန်တော်သတင်းပို့လိုက်ပါဦးမယ်ဆိုတော့ခဏစောင့်နေတဲ့ပေါ့ငါးရွက်လောက်နေတော့သူတို့စံလန်းတကားတွေပါပိတ်လိုက်တယ်စံစည်းကြိုးတွေပေါ့ပြန်ချသွားစစ်တက်တဲ့တကားပြန်ဝိုင်းလိုက်တယ်ပေါ့ကျွန်တော်တို့ခဏလောက်နေတော့ကျွန်တော်နောက်ကနေလိုက်လာတဲ့ဘိုးကြီးတယောက်ကနေပြီးတော့သူတို့အဖွဲ့တွေကနေပြီးတော့ကျွန်တော်တနက်နေ့ချိန်ပြီးတော့ yes ကန်ကိုလိုက်ဖို့ခေါ်သွားတယ
်အခုဖန်ဆီးခံရတဲ့အခါမှာဘယ်လိုမျိုးတွေတွေ့ကြုံခဲ့ရလဲရှင်
သူတို့ကထိန်းသိမ်းပုံစံမျိုးလုပ်တယ်ကျွန်တော်6လပေါ့7လလောက်ကတော့ကျွန်တော်တို့ကစစ်ကြောရေးနဲ့နေခဲ့ရတယ်တနက်9လလောက်ကတော့တိုင်းချုပ်ထဲမှာပဲတိုင်းနေခဲ့ရတယ်စစ်ကြောရေးမှာကတော့တော်တော်လေးကိုခံခဲ့ရတယ်ကျွန်တော်အနေနဲ့ပြောရမယ်ဆိုလို့ရှိရင်တော့တကွင်းနေရာတဲ့စစ်ကြောရေးနေရာမှာပို့ပြီးတော့ကျွန်တော်ခံခဲ့ရတယ်ကျွန်တော်နေခဲ့ရတဲ့အခန်းက3ပေ6ပေဝင်းကျင်လောက်ပဲနေခဲ့ရတယ်အခန်းမှာကျွန်တော်စစ်ကြောရေးမှာနေခဲ့ရတယ်ဒီထဲမှာကျွန်တော်တို့နေခဲ့ရတယ်ပေါ့ဒီထဲမှာဆိုတာကတော့မိုးရေထဲမှာဆိုတဲ့သဘောပဲကျွန်တော်ရှင်းရက်တိလောက်ရှိတဲ့ရေထဲမှာထိုင်လို့မရအိပ်လို့မရပေါ့နော်တလားတိတိကျွန်တော်နေခဲ့ရတယ်လက်ပြန်ဂျိုးတလားတိတိအတုတ်ခံထားရတယ်စစ်ကြောရေးကဝင်းလာပြီဆိုတာနဲ့သူကလက်တိတိနဲ့ဝိုင်းထိုးတယ်ဖက်နဲ့တင်နဲ့ပါးရီနားတွေရိုက်တယ်ခေါင်းတွေရိုက်တယ်ပေါ့နော်လောက်တိလောက်လဲဆိုလို့ရှိရင်ကိုတုံးလုံးချုပ်ပြီးတော့သူကဆေးလေးမီတွေနဲ့ထိုးတာမျိုးတွေနောက်ကြောင်းဆက်ချတာတွေဒါမျိုးတွေဆင့်ပြီးတွေလုပ်တယ်
ဒီနောက်ပိုင်းမှာရောဒေါန်ဆန်းစုကြည်ရဲ့ခီးစဉ်တွေမှာအကိုအနေနဲ့ပေါ့နော်ကားပြန်မောင်းမှုများရှိမလားဘလို့ဖြစ်လို့ခုနောက်ပိုင်းခီးစဉ်တွေမမောင်းပြစ်တော့တာလဲရှင
်မမောင်းပြစ်တာကလည်းကျွန်တော်ကရှိနေတူဖြစ်သွားခဲ့လေပေါ့ဗျာစနကတော့အန်တီဘေးနားမှာတော့နေနေတာပေါ့ဒါပေမဲ့အန်တီရဲ့သဘောထားကတော့ကျွန်တော်တို့ဒီပါတီလုပ်ငန်းနဲ့ပတ်သက်ပြီးတော့လှုပ်ရှားခြင်းနဲ့စာနာရှိတဲ့အတွက်ကျွန်တော်ပြန်ပြီးတော့မမောင်းပြစ်တာပါ
ခုလိုဖြေကြပေးရကျေးဇူးအများကြီးတင်ပါတယ်နော်ကို
ဟုတ်ကဲ့ပါခင်ဗျာ